စီးလုံးမှုမရှိတဲ့ကမ္ဘာကြီးဟာလက်ရှိဖြစ်ပေါ်နေတဲ့ COVID-19 ကာယရောဂါရဲ့စိန်ခေါ်မှုကိုရင်မဆိုင်နိုင်ပဲဖြစ်နေကြောင်းနဲ့လူသန်းပေါင်းများစွာကိုဆင်းရဲငတ်မမဲ့ဘေးကနေကာကွယ်နိုင်ဖို့အတွက်စုပေါင်းလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကစနေနေ့မှာသတိပေးလိုက်ပါတယ်။လူပေါင်းတသန်းကျော်သေဆုံးနေရပြီဖြစ်တဲ့ဒီကာယရောဂါကိုတိုက်ဖျက်ဖို့အတွက်ကမ္ဘာနိုင်ငံတွေလက်တွဲပြီးလှုပ်ဆောင်ကြမယ်ဆိုရင်ကုရယ်ပူပြီးအောင်အောင်မြင်မြင်လှုပ်ဆောင်နိုင်မှာဖြစ်ကြောင်းပေါ်တူဂီဝန်ကြီးချုပ်ဟောင်းဖြစ်တဲ့အတွင်းရေးမှူးချုပ်ကပြောပါတယ်။ဒီကာယရောဂါဟာကမ္ဘာလူမှုတိုင်းဝန်တစ်ခုလုံးအတွက်ရောနိုင်ငံအားလုံးအတွက်တမကကုလသမဂ္ဂအတွင်းရေးမှူးချုပ်ကြောဖြစ်တဲ့သူ့အတွက်ပါကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုကြီးတစ်ခုဖြစ်နေပေမဲ့ကမ္ဘာတိုင်းဝန်ကဒီစိန်ခေါ်မှုစာမေးပွဲမှာကြာရှုံးနေတယ်လို့ပြောကြားခဲ့တာပါတကယ်လို့အတူတကွာလက်တွဲပြီးတိုက်ဖျက်ဖို့မလုပ်ဘူးဆိုရင်လာမယ့်နှစ်တွေအတွင်းစီးပွားရေးကျဆင်းမှုတွေနဲ့အတူလူသန်းပေါင်းများစွာကိုဒီဗိုင်းရပ်စ်ကဆင်းရဲငတ်မွစင်မှာဖြစ်ကြောင်းလည်းပြောပါတယ်2019ဒီဇင်ဘာမှာတရုတ်နိုင်ငံကနေစတင်ခဲ့တဲ့ဒီယောဂါဟာကမ္ဘာတစ်လွှားနိုင်ငံပေါင်း210ကျော်ကိုပြန့်နှံ့သွားပြီးအခုဆိုလူပေါင်း39,000ကျော်ဒီယောဂါကူးစက်ခံနေရတာပါ